မြန်မာစစ်ဆိုးရကမကြခင်မှာကျင်းပပေးဖို့ရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခန့်ယူပွဲကိုတပိတ်မောက်ဆန့်ကျင်မလားတွားပြီးကန့်ကွက်မဲပေးကြမလားဆိုတဲ့အယူအဆတွေကြားမှာနိုင်ငံရေးအဖွဲ့အများစုကတော့လူတွေဆန္ဒခန့်ယူပွဲကိုတွားပြီးကန့်ကွက်မဲပေးကြဖို့လှုံ့ဆော်ကြတာတွေ့ရပါတယ်အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဆန္ဒခန့်ယူပွဲကိုဘလို့ရင်ဆိုင်မယ်ဆိုတာကိုတိတိကျကျသဘောထားထုတ်ပြန်တာတွေမတွေ့ရသေးပါဘူး။ဒါပေမဲ့ကြံတိုင်းနဲ့ပြည်내တချို့ကအဖွဲ့ဝင်တွေနဲ့လူထုကတော့ကန့်ကွက်မယ်ဆိုပြီးသဘောထားတွေထွက်ပေါ်လာနေပါတယ်။အကြောင်းစုံကိုကိုအောင်နေဦးကဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မေလာတဲ့ကြာရင်ကျင်းပဖို့ရှိတဲ့လူထုဆန္ဒခန့်ယူပွဲနဲ့ပတ်သက်လို့ NLD ဗဟိုကအခုချိန်ထိတိတိကျကျထုတ်ပြန်ပြောဆိုတာတွေမရှိသေးတဲ့အချိန်ပါပဲ။တိုင်းနယ်ပြည်နယ်တချို့ကအဖွဲ့ဝင်တွေစီကအခုလိုဆန့်ကျင်တဲ့သဘောထားတွေထွက်ပေါ်လာနေတာပါအခုကျင်းပဖို့ပြင်ဆင်နေတဲ့လူထုဆန္ဒခံယူပွဲဟာသက်ဆိုင်သူတွေမပါဝင်ပဲရေးဆွဲထားတဲ့အခြေခံဥပဒေကိုအတည်ပြုမှဖြစ်တယ်ဒါအပြင်ဒီမိုကရေစီအခြေခံတွေလည်းကင်းမဲ့နေတယ်စတဲ့အကြောင်းအရာတွေကိုအခြေခံပြီးကန့်ကွက်ဖို့ပြောဆိုမှုတွေထွက်ပေါ်လာနေတာပါအခုနောက်ဆုံးဆိုရင်လည်း NLD အများစုပါဝင်တဲ့တိုင်းနယ်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်12ယောက်ကဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးသူတို့ရဲ့သဘောထားတွေကိုထုတ်ပြန်ဖို့ဆုံးဖြတ်ချက်ချခဲ့ကြပါတယ်ဒီလိုဆုံးဖြတ်သူတွေထဲမှာပါဝင်သူတူကတော့ရခိုင်ပြည်နယ်ဂွားမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညီပူဖြစ်ပါတယ
်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားကိုပြည်သူလူထုသိအောင်ဒါဒီချိန်မှာရှင်းရှင်းလင်းလင်းထုတ်ပြန်မှုလိုတဲ့အတွက်ကျွန်တော်ထုတ်ပြန်မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ဆုံးဖြတ်ကြတာပါအဲ့တော့ဟိုကျွန်တော်တို့အကြမ်းမြင်းတော့ညှိထားတာပေါ့လေဒါပေမဲ့အချောတော့ကျွန်တော်တို့မထွက်သေးဘူးအဲ့တော့လမ်းမဲ့တည့်ရနည်းလောက်တော့ထွက်ဖြစ်နေမှာဖြစ်နေတယ်အဲကျွန်တော်တို့မကွေးတိုင်းကပါပါတယ်အေအီတိုင်းပါတယ်အဲကျွန်တော်တို့ရခိုင်ပြည်နယ်ကလည်းပါပါတယ်ဘိုးတို့ပါတို့ပေါ့လေ NLD လည်းပါပါတယ်နောက်ပြီးတော့ကျွန်တော်တို့ကိုစိုးဝင်းပါပါတယ်ကိုစိုးဝင်းကြတော့ဟိုကျွန်တော်ဒီမိုကရေစီပါတီကလည်းတခြားတော့ NLD တွေပါပဲအဲဆွေးနွေးပြတာကတော့ချုပ်ပြောရရင်တော့ကျွန်တော်တို့ဒီ referendum ကိုလက်မခံဘူးဆိုတဲ့သဘောထားရပါအဲကျွန်တော်တို့အဲ့ဒီရှေ့လုံးမဲ့လုံလန်းစင်တော့မချဖြစ်သေးပါဘူးဟိုစောစောကကျွန်တော်ပြောလို့ပဲအဲ့ဒီသဘောထားလေးရပြီးတော့ကျွန်တော်တို့ဒီနေ့ကြမ်းရေးပြီးတော့အဲ့နောက်ပိုင်းမှာအချောထုတ်မယ်ပေါ့လေအဲ့လောက်တော့ဖြစ်ပါတယ်ကျွန်တော်တို့ကညီညွတ်မှုနဲ့တော့လုပ်သွားမှာပါအဲ့ဒီလိုလုပ်တဲ့နေရာမှာတော့ကျွန်တော်တို့ဘယ်လိုပုံစံဖြစ်မယ်ဆိုတော့ခုချိန်ခါမှာတော့ကျွန်တော်တို့ကကြိုးတော့ပြောလို့မရသေးဘူးလေညီညွတ်မှုကိုတော့ကျွန်တော်တို့ဦးစားတော့ပေးပါတယ
်ဒီလိုကန့်ကွက်ဖို့ဆုံးဖြတ်ချက်ချထားသူတွေထဲမှာ1990ပြည့်ရွေးကောက်ပွဲမှာရွေးချယ်ခံထားရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေသာမကတခြားနိုင်ငံရေးတချို့အလုပ်ရှားသူတွေ NLD ဖွဲ့ဝင်တွေလည်းပါဝင်ကြတာပါမကြသေးရင်ကလည်းပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPP ဖွဲ့ကကြီးညာချက်တစောင်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါသေးတယ်။အခုလွတ်တော်ကိုစားလှယ်တွေရဲ့ဆုံးဖြတ်ချက်နဲ့တပြိုင်တည်းမှာပဲပဲခူးတိုင်းစီယုံရေးကော်မတီကလည်းဆန္ဒခံယူပွဲကိုကန့်ကွက်ဖို့ကြီးညာချက်တစောင်ထုတ်ပြန်ခဲ့တာပါ။ဒီအကြောင်းနဲ့ပတ်သက်လို့ပဲခူးမျိုးက NLD စီယုံရေးကော်မတီဝင်တူက VOE ကိုအခုလိုပြောပြပါတယ်
။ဖွဲ့စည်းပုံခြေကောင်းဥရေမူချမ်းပေါ်မှာကန့်ကွက်တယ်ပေါ့နော်။နောက်ခုလာမယ့်မေလမှာကျင်းပမယ့်ဆန္ဒခံယူပွဲကိုကန့်ကွက်တယ်။အဲ့နှစ်ချက်ပေါ့နော်။အဲ့လိုကန့်ကွက်ပြီးတော့အကယ်၍ဆစ်ဆိုးရကဆက်လက်ပြီးတော့ဒီဇာနာခံပွဲကိုကျင်းပမယ်ဆိုရင်လည်းမဲယုံသွားပြီးတော့ပြည်သူလူထုအနေနဲ့ကန့်ကွက်မယ်ပေးကြဖို့တိုက်တွန်းနေပေါ့အဲ့သုံးချက်ပါပဲ
ဒီလို NLD အဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့ရဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုတဲ့အတန်းတွေကြားနေရပေမဲ့လည်း NLD ဘဟုဘက်ကတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိသေးတဲ့အတွက်ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကို VOA ကဆက်သွယ်မေးမြန်းကြည့်ပါသေးတယ်
ဘဟုကတော့အခုချိန်ကြီးတော့ကျွန်တော်တို့မထုတ်ပြန်သေးပါဘူးကျွန်တော်တို့မဟုတ်လူကြီးတွေကတော့ဆွေးနွေးနေပါလ
ေ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပါတီထိပ်ပိုင်းခေါင်းဆောင်တွေအကြားလက်တလောဆွေးနွေးမှုတွေရှိနေတဲ့အကြောင်းပြောပြခဲ့တာပါ NLD အနေနဲ့စစ်ဆိုးရွားကအခုလုပ်နေတဲ့ဆန္ဒခံယူပွဲအပါအဝင်နိုင်ငံရေးလုပ်ငန်းစဉ်တွေဟာတရားဝင်မှုမရှိဘူးလို့ကြေညာထားပေမဲ့လာမယ့်ဆန္ဒခံယူပွဲကိုတော့သဘိတ်မောက်မှာမဟုတ်ဘူးလို့ပြောခွင့်ရသူဦးညံဝင်းကမကြသေးရင်ကပဲ VOE ကိုပြောဆိုထားတာကလည်းရှိနေတာမို့ခုလိုကြံပါတီဝင်တွေရဲ့ဆန္ဒခံယူပွဲပေါ်စန့်ကျင်တဲ့သဘောထားတွေဟာဗဟိုရရတီချင်းနဲ့ကွဲလွဲနေတဲ့သဘောမျိုးဖြစ်နေမလားဆိုပြီး NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညီပုကိုပဲမေးကြည့်ပါသေးတယ
်။အဲသဘောထားရင်းတော့ဟုတ်ပါတယ်အနည်းငယ်တော့ကွဲကောင်းကွဲမှာပါဒါပေမဲ့ပြောတော့ကျွန်တော်ပြောလိုပဲလေကျွန်တော်ကညီညွတ်မှုကိုတော့ဦးစားပေးပြီးတော့လုပ်မှာပါအဲ့တော့လုပ်တဲ့ခိုင်းတဲ့နေရာမှာတော့ကျွန်တော်တို့ညှိနှိုင်းပြီးတော့လုပ်သွားမှာပါ
။ခိုင်းပြည်နယ်ကွာမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညီပုဖြစ်ပါတယ်။ဒီတော်တွင်မြန်မာစစ်ဆိုးရရဲ့အခုကျင်းပပေးမယ့်ဆန္ဒခံယူပွဲကိုစတင်ကြဖို့ပြည်တွင်းပြည်ပမှာလှုပ်ဆော်မှုတွေကလည်းရှိနေတာဖြစ်ပြီးတော့အခုရပိုင်းတွင်မြန်မာပြည်ထက်ပိုင်းကကချင်ပြည်နယ်လိုနေရာမျိုးမှာတော့စတင်လှုပ်ဆော်လှုပ်ရှားမှုတွေရှိခဲ့တယ်လို့ဒေသခံတွေကဆိုကြပါတယ်ခင်ဗျာ။